စမရည်ဒီနေပြည်တော်မှာပေါ့နော်၅ရက်ကြာကျင်းပခဲ့တဲ့ပြောင်စုငင်းချင်းညီလာခံပြီးတဲ့နောက်ပေါ့နော်ပြောင်စုငင်းချင်းဆွေးနွေးမှုပူရဲကော်မတီ UPDJC အနေနဲ့နောက်ဆက်တွဲဘလို့လုပ်ငန်းစဉ်တွေဆက်လက်ဆောင်ရွက်ဖို့များရှိနေမလဲရှင်
တိုင်းနယ်ပြည်နယ်အသီးသီးမှာညီလာခံတွေကိုကျင်းပသွားမှာရှိပါတယ်ပြီးရင်ကျမတို့ကနောက်ထပ်ဒုတိယကျင်းညီလာခံကိုကျင်းပဖို့ရတဲ့လေကြိုးစင်ပြင်ဆင်မှုတွေလုပ်ဖို့ရှိပါသေးတယ်
ဘာကြောင့်ပေါ့နော်ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာပေါ့နော်ညီလာခံတွေထပ်မံကျင်းပဖို့ဆုံးဖြတ်ဖြစ်ကြတာမျိုးလဲရှင
်ဒီခိုင်ကြီးအတွင်းမှာဆိုလို့ရှိရင်လည်းရခိုင်တွေကနေပြီးတော့မှဒီညီလာခံတွေကျင်းပဖို့လိုတယ်ဘာဖြစ်လဲဆိုလို့ရှိရင်ရခိုင်တမျိုးသားတွေပြောချင်တဲ့အဲဒီစကားတွေကိုကျမတို့ဒုတိယကျင်းလာမယ့်ညီလာခံမှာပြောဖို့လိုအပ်ပါတယ်ချမ်းဆိုလို့ရှိရင်လည်းချမ်းဒေသတွေမှာညီလာခံတွေကျင်းပဖို့လိုပါတယ်လူမျိုးလိုက်ပြောမယ့်စကားတွေပေါ့အဲ့လိုမျိုးကျင်းပပြီးတော့မှဒုတိယကျင်းညီလာခံမှာရောက်လာလို့ရှိရင်ကရှင်ဆိုလို့ရှိရင်လည်းကရှင်ဒေသမှာကရှင်အမျိုးသားတွေအားလုံးပါဝင်တဲ့ဆွေးနွေးမှုကရရှိလာတဲ့ဆွေးနွေးဆုံးဖြတ်ချက်တွေကိုပဲပေါင်းပြီးတော့မှညီလာခံမှာတင်ကြမယ့်သဘောဖြစ်မှာပါ
ဒါတွေကိုလက်မှတ်မထိုးရသေးတဲ့တိုင်းသားတွေဘက်ကရောလက်ခံနိုင်မယ့်အခြေအနေရှိလားသူတို့နယ်မြေတွေမှာရောသူတို့နဲ့ပေါ့နော်ရှေ့ဘလို့ဆက်လက်ညှိနှိုင်းသွားဖို့တွေများရှိမလဲရှင
်နိုင်ငံရေးဆွေးနွေးမှုတွေမှာကျမတို့ကအတူတကွပဲဆွေးနွေးလာကြတော့မှဖြစ်ပါတယ်ဘာလို့ဆိုလို့ရှိရင်အခုကျမတို့လက်မှတ်ထိုးထားကြတဲ့ NCA ဟာဆိုလို့ရှိရင်ကျမတို့ရှုပ်ထွက်ထားတာမဟုတ်ဘူးကျမတို့နဲ့အတူလက်မှတ်မထိုးရသေးတဲ့အဖွဲ့အစည်းပါပေါင်းပြီးတော့မှအလုံးအတူတကွရေးဆွဲဖက်ကြတဲ့ NCA ဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့တရှိရှိတနည်းနည်းမှာတော့အလုံးပါဝင်လာဖို့အတွက်ကိုကျမတို့မျှော်လင့်ပါတယ်
မျိုးသားအဆင့်ညီလာခံတွေကိုဒီလက်မှတ်မထိုးရသေးတဲ့ဥပမာပေါ့နော်ကချင်လိုနေရာမျိုးတွေမှာရောကျင်းပသွားမလားအဲ့လိုကျင်းပသွားတဲ့အခါမျိုးမှာရောဒီ KIA နဲ့ဘလို့ညှိနှိုင်းသွားဖို့များရှိမလဲရှင
်အဲ့ဒါကတော့နင်းနေအထက်ထဲရှိကောင်းလေရှိနိုင်ပါသေးတယ်လက်မှတ်မထိုးရသေးတဲ့နေရာဒေသတွေမှာလေဒါပေမဲ့လို့ဒီနိုင်ငံရေးပါတီတွေကတော့ UPDJC မှာပါနေပါတယ်နိုင်ငံရေးပါတီတွေကပဲသက်ဆိုင်ရာနေနေအသီးသီးမှာရှိနေကြတဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းပြီးခေါင်းရရမယ့်အနေထားမျိုးတွေလည်းဖြစ်ကောင်းဖြစ်သွားနိုင်ပါတယ်မကြတော့တော့အရှိန်ပါလေပဲနိုင်ငံရေးဆွေးနွေးမှုဒီမစတင်ဘူးလို့လည်းပြောလို့မရပါဘူးဆိုရပြောင်းလဲဖြစ်လာပြီးတဲ့နောက်မှာတော့အလုံးနိုင်ငံရေးညီညွတ်ရေးတွေကိုထောင်ရလာကြမယ့်အနေထားတွေကိုလည်းကျမတို့ကမှန်းမြော်ပြီးတော့မှစောင့်နေတဲ့သဘောတွေလည်းရှိပါတယ
်ဘဲပြင်းနေတွေမှာပေါ့နော်ဒီအမျိုးသားအဆင့်ညီလာခံတွေကျင်းပဖို့အတွက်ပေါ့အခက်အခဲတွေရှိနိုင်မလဲဆရာမ
အထူးသဖြင့်ဆိုလို့ရှိရင်တော့ဒီလက်မှတ်မထိုးရသေးတဲ့ဥမာကရှင်လိုနေရာမျိုးချမ်းပြည်မှာဆိုလို့ရှိရင်လည်း SSPP လို့ရှိနေတဲ့နေရာမျိုးမှာဆိုလို့ရှိရင်တော့နိုင်ငံရေးဖို့လိုအပ်တာတွေမျိုးရှိနိုင်ပါတယ်လို့ထင်ပါတယ်ဒါပေမဲ့လည်းနိုင်ငံရေးပါတီတွေမှာလည်းလုံးပိုင်ခွင့်နေရှိနေတဲ့အနေထားတွေလည်းရှိပါတယ်အဲဒါကြောင့်မို့လို့ကိုယ်ဒေသအနေထားပေါ်မှာမူတည်ပြီးတော့မှပဲနှိမ့်နှိမ့်ဆောင်ရွက်သွားမယ့်အနေထားတွေလည်းဖြစ်ပေါ်လာနိုင်ပါတယ
်ဒီအမျိုးသားဆက်ညီလာခံတွေကိုပေါ့နော်ကျင်းပတဲ့အခါမျိုးမှာကိုယ်စလဲဥယေဘလို့တက်မလဲအခုပေါ့နော်ပြောင်စုအဆင့်ညီလာခံကျင်းပတယ်လို့ကိုယ်စလဲအချိုးအစားတွေရောဘလို့ထည့်သွားမလဲဆိုတာမျိုးဘလို့ဆုံးဖြတ်ထားပါတယ်ရှင်
အဲ့ဒါကတော့ကိုပြင်းနေအတိုင်းကြာပေါ်မှာပဲမူတည်သွားပါလိမ့်မယ်။ဥပမာရခိုင်ပြည်ဆိုလို့ရှိရင်တမျိုးနေကပဲနေကဖိတ်နိုင်မလဲဆိုတဲ့အနေအထားတွေကိုကျွန်တော်တို့စဉ်းစားရပါလိမ့်မယ်။ဘယ်အဖွဲ့ကဘယ်လောက်ဖိတ်မလဲဆိုတာကတော့တက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ CBO တွေနဲ့စသဖြင့်ညှိရမှာကတော့အရှင်ကတော့လိုပါအောင်ပဲ။တခါတည်းရှင်းရှင်းကြီးလှုပ်လို့တော့မရနိုင်သေးပါဘူး။ဒါပေမဲ့လှုပ်ဖို့တော့ဆုံးဖြတ်ထားပါတယ
်။ဒီအမျိုးသားဆက်ညီလာခံတွေကိုဘယ်တော့လောက်စတင်နိုင်မယ့်အနေအထားရှိမလဲရှင်။
မှန်တယ်ကတော့အနည်းဆုံးနှလား၃လားတော့ကြာနိုင်ပါသေးတယ်လောလောဆယ်ဆယ်တော့မဖြစ်နိုင်သေးပါဘူးဘာလို့ဆိုလို့ချင်းကျမတို့ငွေရှာရမယ်အနေထားတွေကိုအလုံးပြားနဲ့ပြားနှီးရမယ်တိုင်ပင်ရမယ်အဖွဲ့နဲ့တဖွဲ့ထင်းရအောင်ပါ
ပြောင်စုအစင်းငင်းချင်းညီလာခံကိုလီလာတစ်ချိန်ပေါ့နော်ကျင်းပမယ်ဆိုပြီးဆုံးဖြတ်ထားတာလည်းရှိတော့ပေါ့နော်ဒီအမျိုးသားဆက်ညီလာခံတွေကိုကြတော့နောက်တစ်ချိန်ပြောင်စုအစင်းညီလာခံမခေါ်ခင်အလုံးကျင်းပပြီးစီးမယ်အနေထားရှိမလားရှင်
မှန်တော့မှန်ထားကြပါတယ်အချင်းကြီးကြတတ်မှတ်လို့မရနိုင်သေးတဲ့အနေအထားရှိပါတယ်ကျွန်တော်တို့ဖေဖော်ဝါရီတင်မှာဆိုလို့ရှိရင် UPDJC အစည်းအဝေးပြန်ထိုင်ရအောင်ပါအဲ့လို UPDJC အစည်းအဝေးပြန်ထိုင်ပြီးတော့မှပဲတိကျတဲ့အဖြေတွေကရလာပါလိမ့်မယ်လို့ထင်ပါတယ
်ဒီပထမဆုံးအချိန်ဖြစ်ကျင်းပခဲ့တဲ့ပြောင်စုငင်းချင်းညီလာခံကိုပေါ့နော်တက်ရောက်ခဲ့တဲ့ကိုယ်စားလှယ်တွေကသူတို့ပေါ့နော်အစည်းအဝေးမှာဘလို့အကြောင်းအရာကိုမှပေါ့နော်မိမိရရမဆွေးနွေးခဲ့နိုင်ဘူးဆိုတာမျိုးတွေလည်းပြောကြပါတယ်ဆရာမဒီလိုပြဿနာပေါ့နော်ဖြစ်ရတဲ့အဓိကအကြောင်းအရာဘာကြောင့်လို့များဆရာမသုံးသပ်ပါတယ်ရှင
်လူဦးရေကများတယ်ပြောချင်ရတဲ့လူတွေလည်းများတယ်ဟိုတင်ပြလို့တဲ့လူတွေကလည်းများပါတယ်အရှင်ကတော့အနည်းဆုံး9ရက်လောက်ကိုကျွန်တော်တို့သွားတင်တယ်ဒါပေမဲ့အရှင်ကတော့9ရက်ပဲကျွန်တော်တို့ကကျင်းပနိုင်တဲ့အပေါ်မှာတော့လောလောလောလောဖြစ်တဲ့အနေအထားမျိုးကိုအားမရကြဘူးအဲ့လိုမျိုးလေးဖြစ်တတ်ပါတယ
်အနောက်အစိုးရလက်ထက်မှာကျင်းပမယ်ဒီပြောင်စုငင်းချင်းညီလာခံတွေမှာရောဒီလူဦးရေပိုင်းအရာဆွေးနွေးမဲ့အကြောင်းအရာတွေပိုင်းအရာပေါ့နော်ဟိုဘလို့အခြေအနေတွေပြောင်းလဲမှုတွေများရှိလာနိုင်မလဲဆရာမ
ကျွန်တော်ကတော့ဖရင်ကိုပြုလေပြင်လေအဲ့လိုမျိုးအနေထားတွေလောက်ထားတော့အဲ့ဒါကတော့တက်လာတဲ့အဖို့တွေအပေါ်မှာပဲကျမတို့ဆုံးဖြတ်ကြရမှာဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ဘာကတော့ပြောင်းလဲနိုင်တယ်ဘာကတော့မပြောင်းလဲနိုင်ဘူးသတိအားဖြင့်တိကျပြောလို့တော့မရနိုင်သေးပါဘူး
ကျမအခုလိုဖြေကြပေးရတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ရှင
်ကျေးဇူးများကြီးတင်ပါတယ်